မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကမတည်မငြိမ်အခြေအနေတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုဒုက္ခသည်တွေဆက်လက်တွတ်ပြေးနေဆဲဖြစ်တာကြောင့်အရေးပေါ်အကူအညီပေးနိုင်အောင်ပြင်ဆင်ထားဖို့ကုလသမဂ္ဂကသတိပေးလိုက်ပါတယ
် There are obviously there's into the hundreds of thousands of Rohingya still in Myanmar and we want to be ready in case there is a further exodus
မြန်မာနိုင်ငံမှာထောင်နဲ့တောင်းနဲ့ချီရရိုဟင်ဂျာတွေရှိနေဆဲဖြစ်ပြီးနောက်ထပ်အလုံးရင်းနဲ့ထပ်ထွက်လာရင်အကူအညီပေးနိုင်မှုလည်းအသင့်ပြင်ထားလို့တဲ့အကြောင်းလူသားချင်းစာနာမှုနဲ့အရေးပေါ်အကူအညီပေးရင်ညှိနှိုင်းဆောင်ရွက်မှုဆိုင်ရာကုလသမဂ္ဂလက်ထောက်တွင်းရေးမှူးချုပ်မတ်ကလိုကော့ကပြောဆိုလိုက်တာပါလူအနေစုတွေအတွက်အကူအညီပေးဖို့ဒီနှစ်စက်တင်ဘာလကနေ၈နှစ်ဖေဖော်ဝါရီလအထိ၆လစာခမန်းချေအမေရိကန်ဒေါ်လာ434သန်းလောက်လိုအပ်နိုင်ကြောင်းလဲမကြာသေးခင်ကဘင်္ဂလားဒေ့ရှ်ခီးစဉ်ကပြန်ရောက်လာခဲ့တဲ့လက်ထောက်တွင်းရေးမှူးချုပ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကုလသမဂ္ဂရုံးချုပ်မှာသတင်းနောက်တွေကိုပြောဆိုလိုက်တာပါရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစကန်တွေကို ARS စွန့်ရအုပ်စုကဩဂုတ်လ25ရက်နေ့ကစီးနင်းတက်ခတ်ခဲ့ပြီးနောက်ဆက်တွဲလုံခြုံရေးအာဏာရှင်ရဲ့စစ်စင်ရေးတွေကြားမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာသူပေါင်းဟာအခုနောက်ဆုံး 9,500 ထိရှိနေပြီဖြစ်ကြောင်းလဲကုလသမဂ္ဂရဲ့ဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကဒီကနေ့ပဲသတင်းထုတ်ပြန်ထားပါတယ်ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ဒုက္ခသည်တွေကိုအရေးပေါ်အကူအညီပေးဖို့ရှေ့လာမဲ့6လအတွင်းနောက်ထပ်ဒေါ်လာ84သန်းနီးပါးလိုအပ်ကြောင်းလဲ UNHCR ကပြောဆိုခဲ့တာပါချင်းနမှာပဲပရိပခဖြစ်ရရခိုင်ပြည်နယ်မြောက်ပိုင်းမှာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေမတော်နိုင်တဲ့အတွက်စိုးရိမ်စရာအခြေအနေတွေကြုံတွေ့နေရတဲ့အကြောင်းနော်ဝေဒုက္ခသည်ရေးရာကောင်စီကဒီကနေ့ပဲကြေညာချက်ထုတ်ပြန်သတိပေးထားပါတယ်